BRITO ခေတ်ပိုးလမ်းမှာစီမံကိန်းမှာမြန်မာကမိဖက်အနေနဲ့ထဲထဲဝင်ဝင်ပူးပေါင်းပါဝင်လာတဲ့အပေါ်မှာတရုတ်သမ္မတရှီကျင်းဖင်ကချီချူထောမနာပြုကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့မနေ့ကတွေ့ဆုံခြင်းမှာပြောကြားခဲ့ပါတယ်အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ရက်နေ့ကနေ28ရက်နေ့ထိကျင်းပမယ့်ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ညီလာခံတိုင်ခင်မနေ့ဗုဒ္ဓပူနေ့ကတရားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စဆွေးနွေးခဲ့ကြပါတယ်။တရုတ်ကအဆိုပြုထားတဲ့ BRI ခေတ်တပိုးလမ်းမှာစီမံကိန်းနဲ့ပတ်သက်လို့ပူးပေါင်းအကောင့်ထဲဖော်ဖို့အတွက်မြန်မာအစိုးရကဥဆောင်ကော်မတီတရက်ဖွဲ့စည်းထားတဲ့ပေါ်တရုတ်အစိုးရကချီကျူးထောပနာပြုကြောင်းသမရရှိကတောင်းဆန်းစုကြည်ကိုပြောပါတယ
်။အခုကျင်းပတဲ့ BRI နိုင်ငံကပူးပေါင်းဆောင်ရွက်ရေးညီလာခံကိုတော်ဆန်းစုကြည်တက်ရောက်လာတာဟာဒုတိယအကြိမ်မြောက်ဖြစ်ပြီးကျွန်တော်အနေနဲ့ကြိုးစားပါတယ် Belt and Road စီမံကိန်းရဲ့ပုံမျိုးတိုးတက်ရေးမှာတော်ဆန်းစုကြည်အနေနဲ့ကိုယ်တိုင်မျက်မှောက်မြင်တွေ့ခဲ့ရသူပါဝင်ဆောင်ရွက်သူလည်းဖြစ်ပါတယ
်ဒါ့အပြင် BRI စီမံကိန်းမူပေါင်းအတွင်းနှစ်နိုင်ငံအပြန်အလှန်အကျိုးတူပူးပေါင်းဆောင်ရွက်မှုကိုပိုပြီးအားကောင်းစေဖို့ဆန္ဒရှိနေကြောင်းလည်းသမ္မတရှိကဆိုပါတယ်မြန်မာကတော့ဒီစီမံကိန်းကိုအစကတည်းကထောက်ခံကြောင်းနဲ့ဆက်လက်ပါဝင်ဖို့ဆန္ဒရှိကြောင်းဒေါက်ဆန်းစုကြည်ကလည်းတရုတ်သမ္မတကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်။ BRI စီမံကိန်းစတင်ကလေးကကျမတို့ပါဝင်ပြီးဖြစ်တယ်လို့အနည်းချင်းမဟုတ်ပဲအားလုံးကိုခြုံပြီးအကျိုးမြတ်ကြီးကြီးမားမားရဖို့ရှိနေတဲ့ဒီစီမံကိန်းလုပ်ငန်းစဉ်မှာမြန်မာအနေနဲ့တောင်းတနေရာကပါဝင်ဖို့ကျမတို့ဆန္ဒရှိပါတယ်။အထူးသဖြင့်ကျမတို့နှစ်နိုင်ငံကြားဆက်ဆံရေးမှာမိတ်ဆွေဖြစ်နေရောပူးပေါင်းဆောင်ရွက်မှုအရာရောလာမယ့်နှစ်ကာလတွေမှာပုံမခိုင်မာလာမှာဖြစ်တဲ့အတွက်လည်းကျမတို့တကယ်ကိုအားတက်မိပါတယ်တရုတ်ရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းကြောင့်ဖွံ့ဖြိုးတဲ့မြန်မာနိုင်ငံအတွက်တိုးတက်မှုတွေရှိလာမှာကိုကြိုဆိုပေမဲ့တရုတ်အကျွေးထောင်ချောက်ထဲပိတ်နေတဲ့အဖြစ်ကိုတော့စိုးရိမ်မကင်းဖြစ်နေကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေရင်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်က VOE ကိုပြောပါတယ
်ဒီတရုတ်ရဲ့စီမံကိန်းဟာကျွန်တော်တို့မြန်မာနိုင်ငံမှာအများကြီးရှိတယ်ဆိုတော့အဲ့ဒီစီမံကိန်းဟာတကယ်ပဲကျွန်တော်တို့မြန်မာနိုင်ငံကိုအကျိုးပြုမယ်ဆိုရင်ကျွန်တော်တို့အနေနဲ့အတိုင်းထက်လုံပွင့်တာပါလေဒါပေမဲ့တတိတော့ထားရမယ်ဒီစီမံကိန်းတွေထဲကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကတရုတ်ပြည်ကိုဘလောက်အထိတောင်အကျွေးတင်သွားမလဲဆိုတာအများကြီးတတိထားရမယ်အကျွေးတင်ပြီးတော့မှအဲ့ဒီအကျွေးတွေကိုပြန်မဆက်နိုင်ဘူးဆိုရင်ကျွန်တော်တို့တိုင်းပြည်ကအဲ့ဒီတရုတ်လက်ထဲရောက်သွားမလားဆိုတာအဲ့ဒါကိုအများကြီးစိုးရိမ်စရာရှိပါတယ်
တနိုင်ငံလုံးစိုးရိမ်မကင်းဖြစ်နေတဲ့ကချင်ပြည်နယ်ကတဘာဝပတ်ဝန်းကျင်ဘေးရန်ဒီရေကိုအကြီးကျယ်ထိခိုက်စေမဲ့တရုတ်ရဲ့မြစ်ဆုံဆဲစီမံကိန်းကိုအပြီးတိုင်ဖြတ်သိမ်းဖို့အခုခီးစဉ်မှာဒေါက်ဆန်းစုကြည်အနေနဲ့တရုတ်ကောင်းဆောင်တွေကိုပြက်ပြက်သားသားပြောဖို့လိုကြောင်းဒေါက်တာဆိုင်းထွေးမောင်ကဆိုပါတယ
်အခုဆိုရင်ကျွန်တော်မြန်မာပြည်တပီလုံးကနေပြီးတော့မှဒါကိုမလို့ဖို့ရန်အတွက်တောင်းဆိုတယ်တရုတ်တော်လာစီကောက်ပြီးတော့တောင်းမှထဲ့ဝင်ပြီးတော့တောင်းမှမိစုံဆဲကိုပြန်ယူယူမယ်ပြန်ကဲမယ်အဲ့လိုကျွေးဆော်ပြီးဆန္ဒရှိနေတယ်စီစီနေကြတယ်ဒါကြောင့်မို့လို့ကျွန်တော်တို့တောင်းဆန်းစုကြည်နဲ့တကွဒီတာဝန်ရှိတဲ့ကျွန်တော်တိုင်းပြည်ကောင်းဆောင်ကြီးတွေပေချာစဉ်းစားပြီးတော့ပြည်သူလူထုရဲ့ဆန္ဒအတိုင်းတကယ်တိုင်းပြည်ကိုထိခိုက်ညှိနှိုင်းစေမယ်ဆိုလို့ရှိရင်တတိရှိရှိနဲ့ဒီမြစ်ဆုံစီမံကိန်းမှာဖြတ်သိမ်းဖြစ်ဖို့ကျွန်တော်အနေနဲ့တောင်းဆိုချင်ပါတယ်
။တရုတ်ရဲ့ BRI ခေတ်သစ်ပိုးလမ်းမစီမံကိန်းကြီးမှာမြန်မာအနေနဲ့ပါဝင်ဖို့သဘောတူညီချက်အရ2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ဒေါက်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေတဲ့တရုတ်မြန်မာစီးပွားရေးစင်ကြံမှာတရုတ်ကမြန်မာနိုင်ငံအတွင်းအကောင့်ထဲပေါ်ဖို့အဆိုပြုထားတဲ့စီမံကိန်းအဖြစ်ပေါင်း30ရှိနေတယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်ခီးစဉ်မတိုင်ခင်နှစ်နိုင်ငံလက်မှတ်ရေးထိုးသဘောတူညီမဲ့အချက်တွေနဲ့ပတ်သက်လို့ကုတရားဝယ်ရေးဒူးဝင်ကြီးဦးအောင်ထူးဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဟာဖေဖော်ဝါရီလကရွန်းနံပြည်နယ်ခွန်မိန်မြို့မှာတရုတ်အစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်။အဲဒီကဆွေးနွေးပွဲဒီဝင်ကြီးဦးအောင်ထူးကသတင်းမီဒီယာတွေကိုပြောကြားချက်အရဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ခီးစဉ်မှာ2018ခုနှစ်ကတည်းကသဘောတူညီထားတဲ့တရုတ်မြန်မာစီးပွားရေးစုံတည်ဆောက်မဲ့စီမံကိန်းကိုဆွေးနွေးသဘောတူဖို့ရှိတယ်လို့တရုတ်မြန်မာစီးပွားရေးစင်ကြံသဘောတူညီချက်အတွက်ပထမအဆင့်အကောင့်ထဲဖော်မဲ့စီမံကိန်းတွေကိုလည်းဒေါက်ဆန်းစုကြည်နဲ့တရုတ်အစိုးရကောင်းဆောင်တွေဆွေးနွေးဖို့ရှိနေတယ်လို့ဆိုပါတယ်။သမ္မတရှိကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်နဲ့လူတွေရဲ့အသက်မွေးဝမ်းကြောင်းပုံမှန်ကောင်းမွန်လာအောင် ကူညီအားပေးနေပြီးနိုင်ငံတွင်းငြိမ်းချမ်းရေးနဲ့ပြည်내တည်ငြိမ်ရေးရဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုလေးစားကြောင်းသူကပြောပါတယ်။ဒါ့အပြင်နေဆက်လုံခြုံရေးနဲ့တည်ငြိမ်ရေးကာကွယ်ဖို့အတွက်မြန်မာနဲ့အတူလက်တွဲဆောင်ရွက်ဖို့အစဉ်သင့်ရှိနေကြောင်းလည်းပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကလည်းမြန်မာနိုင်ငံမှာငြိမ်းချမ်းပြီးတည်ငြိမ်မှုရှိတဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်ရဲ့ကူညီထောက်ခံမှုနဲ့ကြိုးပမ်းအားထုတ်မှုတွေကိုကျေးဇူးတင်ကြောင်းသမ္မတရှိကိုတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။